ကမ္ဘာတဝန်းမှာတော့ COVID-19 ကူးစက်မှုအရေအတွက်ဟာမနေ့ကြာသတင်းတွေကအထူးစည်းအရာ383သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူပေါင်းက 5.69 သန်းရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်။ဒီထဲမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးကအမေရိကန်ပြည်ထောင်စုကဖြစ်ပြီးနိုင်ငံလူဦးရေရဲ့9ပုံတစ်ပုံကူးစက်ခံနေရတာဖြစ်ပါတယ်။COVID-19 ကူးစက်မှုတွေနဲ့ပတ်သက်ပြီးလေလာပြုစုစာရင်းထုတ်ပြန်နေတဲ့ John Hoskins တက္ကသိုလ်ရဲ့သုတေသနစာရင်းအရအမေရိကန်ပြည်ထောင်စုမှာကူးစက်သူ86သန်းနီးပါးနဲ့သေဆုံးသူက6သိန်းနီးပါးရှိပါတယ်။ဥရောပတဝန်းမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်း COVID-19 ကူးစက်သူ12သန်းထပ်တိုးခဲ့ပါတယ်။ဒါဟာဖြင့်ကမ္ဘာ့ကပ်ရောဂါကပ်ဘေးစတင်ချိန်ကနေစလို့တစ်ပတ်အတွင်းကူးစက်မှုအရေအတွက်အများဆုံးဖြစ်ပြီးတော့အခုလိုများလာတာဟာကူးစက်မြန် Omicron COVID-19 ပိုးသစ်ကြောင့်ဖြစ်တယ်လို့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဟန်ဂလူဂါလ်ကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီလိုကူးစက်မှုတွေများလာပေမဲ့ရောဂါလက္ခဏာပြင်းထန်ပြီးဆေးရုံအထူးကုသဆောင်တွေကိုရောက်လာသူအရေအတွက်တိတိတသားများလာတာမျိုးတော့မရှိသလိုသေဆုံးမှုနှုန်းတိုးလာတာမျိုးလည်းမရှိဘူးလို့မစ္စတာဂလူဂါလ်ကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ဆေးထိုးပြီးသူအရေအတွက်အများပြားရှိတာအိုမီကရွန်ပိုးခန္ဓာရည်ရှိလာနေတဲ့အခြေအနေတွေကြောင့်ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်ဆိုတော့ကိုလည်းသူကထပ်ပြီးတော့သတိပေးပါတယ်။အာဖရိကဘက်မှာတော့ COVID-19 ကူးစက်မှုဟာတတိယသတင်းပတ်မှာဇက်တိုက်ကျဆင်းလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းယောဂါကူးစက်မှုနှုန်းကအဲ့ဒီအရင်သတင်းပတ်ကထက်15,000,000နှုန်းလောက်ကျဆင်းသွားတယ်လို့သေဆုံးမှုနှုန်းဟာလည်း900,000နှုန်းကျဆင်းသွားတယ်လို့အာဖရိကဒေသဆိုင်ရာ WHO ရုံးကကြေညာပရင်းတွေကပြောပါတယ်။အာဖရိကတိုက်မှာဒီယောဂါကူးစက်သူပေါင်း12သန်းနီးပါးနဲ့သေဆုံးသူ2,300ကျော်ရှိပါတယ်။အာရှဒေသဘက်မှာတော့အထူးသဖြင့်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းကတိတိတသားတိုးနေဆဲဖြစ်ပြီးယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေထပ်ပြီးတော့သက်တမ်းတိုးထားပါတယ်ရှင်။